မန္တလေးတိုင်းမြင်းကြံမြို့နယ်နဲ့နထိုးကြီးမြို့နယ်မှာစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေနဲ့အရဲသားပြည်သူတို့ချို့ထိခိုက်ပြီးဆုံးခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းပုတလင်ဘက်စစ်ကောင်စီတပ်ရဲ့နေနေရှင်းလင်းမှုအတွင်မှာလည်းကြီးရွာ900ထက်မနည်းကဒေသခံ2000ကျော်စစ်ဘေးရှောင်နေရပြီးအကူအညီတွေအရေးပေါ်လိုအပ်နေပါတယ်။ဒီအခြေအနေတွေကိုရန်ကုန်ကသတင်းပေးပို့ထားတာကိုဝင်းခန့်ပြောပြပေးပါဦးခင်ဗျာ။
မန္တလေးတိုင်းမြင်းကြံမြို့နယ်ရှေ့ဘက်တော်ရွင်တနေရာမှာစခန်းချနေတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းတစ်ခုကိုမနေ့အောက်တိုဘာ15ရက်ပိုင်းကစစ်တပ်ကလေကြောင်းကဘုံကျဲတိုက်ခိုက်ခဲ့လို့ကာကွယ်ရေးတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းနထိုးကြီးမြို့နယ်ကနထိုးကြီးနဲ့မြင်းကြံအဆက်ရွာကြီးကျေးရွာကိုလည်းစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲခဲ့တဲ့အတွက်လူနေအိမ်ပေါ်ကျပြီးအရက်သားအမျိုးသမီးတဦးသေဆုံးအမျိုးသားတဦးနဲ့ကလေးငယ်တဦးဒဏ်ရာရခဲ့ပါတယ်။မြင်းကြံတဲ့နထိုးကြီးမြို့နယ်ကလေကြောင်းတိုက်ခိုက်မှုအခြေအနေတွေကိုဒေသခံတို့ပြောထားတာကတော့
အားလုံးချလုံးကြီးရယ်ပထမဟိုဘောခဏနေတဲ့6မိနစ်တာခလုံးကအဲရွာကြီးကြီးတာကိုကြတော့အဲဘာသာတော်ဖြစ်နေအတုံးလက်ကကြတာဘာသာဖြစ်ရတယ်မင်းသားတော့ဒီသွားတယ်ပြောတယ်အဲအမေတမီကကတော့ဒီသွားတယ်အဲဒီလူသားတယောက်နဲ့ကလေးကလေးတယောက်ကတော့မတည်သေးဘူးပြောတယ်နောက်ပြီးတော့အဲအကျေးပြန်လာတော့ဟိုဘောဦးမြမြို့နယ်ဘောဟိုဘောတုံးလုံးကဆန်းတဲ့ကြားပြီးတော့ဒီပြန်6ရောက်နေတယ်
တချိန်တည်းမှာပဲမြင်းကြံမြို့နယ်ကနောက်ထပ်နေရာနှစ်ခုကိုလည်းစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးတပ်တွေရှိနေတဲ့ဆိုတော့ယူဆရတဲ့သတင်းပေးပို့မှုတွေကြောင့်အခုလိုနေရာဆုံးလေကြောင်းတိုက်ခိုက်ခံရတာလို့ဒေသခံတွေကသုံးသပ်ကြပါတယ်။စကိုင်းဘက်မှာဆိုရင်လည်းအနောက်မြောက်တိုင်းစစ်ဌာနချုပ်အနီးကဘူးတလင်မြို့နယ်မှာစစ်တပ်နေပြည်ရှင်းလင်းစစ်ကြောင်းထိုးနေတာအခုဆိုရင်၁၂ရက်ရှိနေပြီဖြစ်ပါတယ်။နေပြည်တော်လေးလမ်းတစ်လျှောက်မှာရှိတဲ့ကျေးရွာ9ရွာထက်မနည်းကဒေသခံ2000ကျော်ဟာစစ်ကြောင်းနဲ့ဝေးရနေရာတွေမှာတိတ်ဆောင်နေရပါတယ်။စစ်ဘေးရှောင်ရတဲ့ရက်ကြာမြင့်လာတဲ့အတူစားဝတ်နေရအခက်အခဲတွေကြုံတွေ့နေရပြီးစစ်တပ်တပ်ဆွဲထားတဲ့တပ်လှိုင်းကျေးရွာမှာလည်းဖမ်းဆီးခံထားရသူတွေရှိရလို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ်။အ
ဲသူအောင်းနေတဲ့အဲရွာထဲမှာတစ်ခါက20ကျော်ပါတယ်။အနည်းငယ်လဲသွားပြီးတော့သူမှမကြည့်နိုင်တော့ဟိုအဲ့တော့အဲ့လိုတက်ခံရတဲ့ဒီလူရှိမရှိမသိဘူး။အဲ့စစ်တောင်းနေတဲ့ဝေးတဲ့ရွာလေးကြီးပေါ့။နည်းနည်းလွတ်နိုင်တဲ့ရွာလေးကြီးပေါ့။အဲ့အားကြီးရှောင်ရ။အာစိတ်တာကံအာပြီးတော့တလိုင်းပေါ့။ရောက်ချီပြည့်ပြတ်တော့လက်ရွာစစ်တောင်းတစ်ဆောင်နန်းကရွာလေးကြီးပေါ့။ကောင်းလုံးပေါင်းကြီးရွာလို့ခဏရွာလောက်ရှိတယ်။လူကြီးရော2000ကျော်ဝေးကြီးရှိတယ်ဗျ။ရစ်ကြီးကိုများသွားတယ်။ရစ်ကြီးကိုများသွားလို့မရောက်ဘူး။အဓိကစံစီပေါ့ဗျာအဲ့လိုလောက်ပါဗျ
ာစစ်ကောင်စီစစ်ကြောင်းတွေဟာဘူးတလင်မြို့နယ်3မိုင်ခန့်အကွာကတက်လှိုင်းရွာထဲမှာတက်ဆွဲနေတာဖြစ်ပြီးကာကွယ်ရေးတပ်ဖွဲ့တွေနဲ့အောက်တိုဘာ13ရက်နဲ့14ရက်တို့မှာတိုက်ပွဲအနည်းငယ်ဖြစ်ခဲ့ပေမဲ့နောက်ရက်တွေမှာတော့နှစ်ဖက်အခြေအနေစောင့်ကြည့်တဲ့အနေအထားနဲ့လက်နက်ကြီးပစ်ခတ်တာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ဘူးတလင်မြို့နယ်ကကူတော်ကျေးရွာကိုလည်းစစ်ကူပေးပြီးပြန်လာတဲ့စစ်ကောင်စီစစ်ကြောင်းကိုစက်တင်ဘာ30ရက်မှာကာကွယ်ရေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့လို့စစ်တပ်ဘက်ကတိုက်စုံးတာတွေနဲ့ဖမ်းဆီးခံရတာတွေရှိခဲ့ပြီးတဲ့နောက်မှာဘူးတလင်မြို့နယ်တဲကိုနေပြည်ရှင်းလင်းလုပ်နေတာလည်းဖြစ်ပါတယ်။နေပြည်ရှင်းလင်းရေးအတွက်မှာအရက်သား14ဦးတပ်ဖြတ်ခံခဲ့ရပြီးနေအိမ်ချို့လည်းမိချို့ခံရတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။အာနာသိန်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလက်နက်ကင်ဒီနဲ့တောင်းဆိုမှုတွေကိုလိုက်ရောမှာမဟုတ်သလိုစစ်တပ်အနေနဲ့အကြမ်းဖက်သူတွေကိုနှိမ်နှင်းမှုလိုအပ်တာတွေဆက်လုပ်သွားမယ်ဆိုတာထပ်အတည်ပေးကြောင်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲသဘောတူစာချုပ်ချုပ်ဆိုတဲ့ကိုနှစ်ပြပါပြောခဲ့ပါတယ်အခုလိုနိုင်ငံရေးနည်းနဲ့ပဲဆွေးနွေးဖြေရှင်းဖြေရှားဖို့စစ်ကောင်းဆောင်ပြောနေချိန်မှာမြန်မာနိုင်ငံတစ်ခွလေကြောင်းတိုက်ခိုက်တာတွေလုပ်နေပြီးအရက်သားထိခိုက်ဒေဆုံးတာတွေပေါ်မှာမေကုန်းထုတ်တာတွေလည်းရှိလာနေပါတယ်စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စီရေးတွေအတွင်းရက်သားထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာဖြစ်တယ်ဆိုတာကိုစစ်ကောင်စီဘက်ကအခုခံပြောဆိုလို့ရှိပါတယ်ခင်ဗျာ